ရခိုင်ပြည်နယ်အနောက်ပိုင်းမောင်းတော်မြို့နယ်ကအောင်ချမ်းသာကြီးရွာနီးမှာရှိတဲ့နေကြာဆောင်တပ်တခုကိုအာစာဖွဲ့ကနေပြီးတော့ဒီကနေ့မနေ့ပိုင်းကလာရောက်ပစ်ခတ်ခဲ့တာကြောင့်တိုက်ပွဲဖြစ်ခဲ့တယ်လို့မောင်းတော်မြို့နယ်အုပ်ချုပ်ရေးမှူးဦးအောင်ကပြောပါတယ်
။ကျွန်တော်ကျန်းမာရေးကတော့ဟိုပါဘောကျွန်တော်တို့နေဆက်မှတ်တိုင်ပေါ့နော်နေဆက်မှတ်တိုင်ဘက်မှာဒီမြို့ဟိုပါဘောနေရောရတဲ့ခွေလုံလုံရေးပြီးလို့တဲ့အချိန်မှာဒါတွေ့ပြီးတော့ဖြစ်တာပေါ့နော်ဖြစ်ပြီးတော့ဖြစ်တာပေါ့ဟောဟောဒီတွေ့ဘူးကကျွန်တော်ဒီတော့ကတော့ဟုတ်တယ်ကြာပါဦးကြာ30မိနစ်ခန့်တော့တူတူမြင့်တယ်ဆိုတယ်ဟုတ
်ဒီနေ့ဖြစ်ခဲ့တဲ့တိုက်ပွဲအတွင်းမှာနေကြာဆောင်ရဲတူတန်ရရှိခဲ့ပြီးတော့အာစာဘက်ကတူကြာဆုံးခဲ့တယ်လို့သိရပါတယ်တိုက်ပွဲဖြစ်ပွားခဲ့တဲ့နေရာနီးမှာရှိတဲ့ကြီးရွာကဒေသခံတွေကလည်းတော်ရဲကိုမသွားကြဘူးအာနာဝင်တွေဘက်ကမှာကြားထားတယ်လို့အောင်ချမ်းသာကြီးရွာသားတူကပြောပါတယ
်ဒီမန္တန်50တန်50နဲ့ကြာမှာဖြစ်တယ်လို့သတင်းကြားရတယ်သူကမိဝါဟိုအာစာဘက်ကဒီတရောက်ကြာဆုံးတယ်ပြလို့ရှိကျွန်တော်တို့ဒီရေဖက်ကတော့ဟိုကြာတာကြာဆုံးတာတော့မရှိဘူးဗျာဒီတန်ရာ3ခုရတယ်လို့တော့ကြာရတယ်ဗျာပြလို့ရှိတို့ရွာဟိုဘိုလေးဘောကိုစခန်းရွာနာကိုစခန်းဘိုလေးနဲ့ရနာပြီးတိတ်ပြီးမှအဝေးကြီးဟိုတော်ထဲတယ်ပါတယ်မသွားခိုင်းတယ်အဲ့လိုပဲပြောထားဗျာရွာလူတွေတိတ်ပြီးတော်ထဲတယ်ပါတယ်ဒီအလန့်ဝေးတဲ့နေရာတွေမှာမသွားနဲ့အဲ့လိုပဲပြောထားတယ်
ရခိုင်ပြည်နယ်ရဲ့နေဆက်မြို့တစ်ခုဖြစ်တဲ့မောင်းတော်မြို့နယ်မှာအရင်တုန်းကအာစာအဖွဲ့ကနေကြာဆောင်ရဲကင်းစခန်းတွေကိုလာရောက်ပစ်ခတ်မှုတွေရှိခဲ့ပေမဲ့လည်းအခုနောက်ပိုင်းမှာတော့အာစာအဖွဲ့နဲ့ထိတွေ့မှုတွေမရှိတော့နေပါသွားခဲ့ပါတယ်။ပြီးခဲ့တဲ့နှစ်တွေကရခိုင်ပြည်နယ်မြောက်ပိုင်းမှာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့တိုက်ပွဲတွေပြင်းထန်ဖြစ်ပွားခဲ့တာကြောင့်တိုင်းနယ်ရှိတဲ့ဒေသခံတွေနေရာဆုတ်ခွာထွက်ပြေးနေကြရပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာ2019ခုနှစ်တုန်းကလည်းလူမျိုးရေးကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့အာစာရိုင်ဂျာအစိုးရအုပ်စုကိုမြန်မာလူမျိုးရေးတပ်ဖွဲ့တွေကလိုက်လံရှင်းလင်းရမှာတိုင်းနယ်ချီရဲ့ရိုင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြရပါတယ်ခင်ဗျာ။